အချိန်နဲ့10မိနစ်ပဲအချိန်ရပါတယ်အဲဒါကြောင့်ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကတော့ဒီလူခွင့်ရကိစ္စတွေထုတ်ထားတဲ့ကြီးညာချက်တွေအဲဆန္ဒခံယူပွဲဆိုင်ရာနဲ့ပတ်သက်ပြီးထုတ်ထားတဲ့ကြီးညာချက်တွေနောက်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ထုတ်ထားတဲ့ကြီးညာချက်တွေကိုအကျဉ်းယုံပြီးတော့ပြောပြခဲ့တယ်ဒီကြီးညာချက်တွေလည်းပေးခဲ့တယ်နောက်တစ်ခုကနိုင်ငံရေးအကျဉ်းသားတွေနော်ယုံကြည်ချက်ကြောင့်ပုံမှန်အမျိုးမျိုးအတက်ခံရပြီးတော့ထောင်ချနေတာတွေအကျဉ်းသက်ခါမှရောက်နေတာတွေနဲ့ပတ်သက်ပြီးတော့လည်းရှင်းလင်းပြောဆိုခဲ့တယ်
အခုလို NLD ပါတီကနေပြီးတော့ကိုဘက်ကနေပြီးတော့တင်ပြစရာရှိတာတွေတင်ပြတဲ့အခါမှာဒီလူအခွင့်အရေးကိုယ်စားလှယ်ကနေပြီးတော့ဗားရီများတုံ့ပြန်ပြောဆိုပါလဲဆွေးနွေးပါလဲခင်ဗျအ
ဲကျွန်တော်တို့အခုရတဲ့အချိန်10မိနစ်ဆိုတာတော့နည်းပါတယ်အပြန်လန်ဆွေးနွေးတာတော့မရှိဘူးသူပြောတာတွေလည်းရှိတယ်သူပထမဆုံးပြောတဲ့စကားကတော့သူ့ကိုနားလည်ပေးပါသူ့အနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ချုပ်ဖောက်မှုအခြေအနေတွေကိုစတင်ပြီးတော့လေ့လာနေတာပါကိုယ်တိုင်ကိုယ်ကျစတင်ပြီးလေ့လာတာပါသူ့အနေနဲ့စ조사ပြီးဆောင်ရွက်ပါမယ်ဆိုတော့အဲ့ဒါလောက်ကိုတော့လူကြီးတွေကပြန်ပြောလို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့လူအခွင့်အရေးကိုယ်စားလှယ်နဲ့တွေ့ဆုံတဲ့အခါမှာဒီ NLD ပါတီအပြင်ပေါ့လေတခြားပေါ့လေတခြားအဖွဲ့အစည်းတွေလည်းတို့ပေါ့သူတို့တခြားတွေ့ဆုံကြတယ်ပေါ့လေဆိုတော့အဲ့ဒီအဖွဲ့အစည်းတော်တော်များများအခုတုံ့တက်ကြည့်ရတဲ့လောက်ဆိုလို့ရှိရင်သူတို့အားလုံးကဒီအစီအစိုးရနဲ့ပတ်သက်ဆက်နွယ်တဲ့အဖွဲ့အစည်းတွေဖြစ်နေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ NLD ပါတီအနေနဲ့ဘယ်လိုများတုံ့တက်မိလဲခင်ဗျ
ကျွန်တော်တို့သုံးသပ်လို့ရတာကသူ့ကိုအမှန်တိုင်းပြောမယ်အုပ်စုသူ့အရေးအတွက်တဲ့ကိုကျွန်တော်တို့စိုးရဲအုပ်ချုပ်သူတွေနဲ့အပြဿနာမဖြစ်အောင်လိုက်လျောပြီးပြောမယ်လူတွေပြောမယ်အဖွဲ့အစည်းတွေကပုံများတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အဲ့လိုများတာနဲ့တာအဓိကမဟုတ်ပါဘူးလာရောက်တဲ့ပုံကိုယ်တွေကအခြေအနေတစ်ခုကိုတော့ကောင်းကောင်းသဘောပေါက်သွားလိမ့်မယ်လို့သူ့ခွင့်ရချုပ်ဖော်မှုနဲ့ပတ်သက်ပြီးအခြေအနေတစ်ခုကိုတော့တော့ပေါက်သွားမယ်လို့ကျွန်တော်တို့အဲ့လိုယုံကြည်တယ
်။ဒီလူခွင့်ရေးကိုယ်စားလှယ်ကနေပြီးတော့တရောက်ပြီးတော့လေ့လာတဲ့အခါမှာသူတွေးဆောင်ရတယ်တွေးဆောင်ရတယ်ဟာအာနာပိုင်တွေစီစဉ်ပေးတဲ့လူတွေနဲ့ပဲတွေ့ရတာလားဘောသူကိုယ်တိုင်တီတွေ့ကျင်ပါတယ်ဆိုတဲ့လူတွေနဲ့တွေ့ရတယ်လို့ဘယ်လိုမြင်ပါလဲခင်ဗျာအဲ့ဒီကနေ။အဲ
ကျွန်တော်တို့နှစ်မျိုးစလုံးကိုညှတာပြီးတော့ဆောင်ရွက်ထားတယ်လို့ကျွန်တော်မြင်တယ်။အဲသူတွေ့ကျင်ပါတဲ့လူအလုံးကိုလည်းတွေ့ခွင့်ရချင်မှရမယ်။အခုထိတော့ကျွန်တော်တိတိကျကျမပြောနိုင်ဘူး။အဲ့တော့အစိုးရစီစဉ်တာကြီးပဲလည်းမဟုတ်ဘူးဒီနှစ်ခုကိုညှတာတဲ့နှစ်ဖက်နှမျိုးလုံးပါဝင်တဲ့တွေ့ဆုံမှုတွေလို့ကျွန်တော်အဲ့လိုပဲအခုလောလောဆယ်နားလဲ
ဆိုတော့အခုကတွေ့ဆုံခွင့်ရတဲ့အခါမှာလည်းမနေ့ကတော့လည်းပဲဒီအင်းစိန်အကျဉ်းထောင်ထဲမှာပေါ့လေဒီနိုင်ငံရေးအကျဉ်းသားတချို့နဲ့တွေ့ရတယ်ပေါ့လေတွေ့ရတဲ့ဟာလည်းပဲဥပမာဆိုလို့ရှိရင်ဒီပေါ့ဟိုဥဝင်းတင်တို့တွေ့ရတယ်ဥကံပီရတို့တွေ့တယ်စုစုမျိုးတို့တွေ့တယ်ပေါ့လေဆိုတော့ဒါတွေနဲ့ဒီပေါ့88မျိုးဆက်ចောင်းသားဖွဲ့ရင်းနဲ့ကြတော့လုံးဝမတွေ့ပါဘူးလို့သိရတယ်လေဆိုတော့အဲ့ဒါကြီးကြတော့ဒါမှသူကပဲမတွေ့လို့လားအဲ့ဒါဘယ်လိုများမှန်းဆမှုပါလဲခင်ဗျ
ကျွန်တော်တော့မသိဘူးညတော့သိတာတော့မသိဘူးကျွန်တော်မှန်းဆတာကတော့သူတွေ့ဝင်တောင်းတဲ့အထဲမှာအဲ့ဒါပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကျွန်တော်မှန်းဆချက်ပါကျွန်တော်သိတော့မသိဘူ
းဟုတ်ကဲ့
အစီစဉ်ဆောင်ရွက်ပေးတဲ့ပုံကိုယ်တွေမစီစဉ်လို့မတွေ့ခဲ့ရတာလို့ပဲကျွန်တော်အဲ့လိုထင်နေပါတယ်
အဲ့ဒါလောချင်နေပေါ့လေ NLD ပါတီနေနဲ့အခုဒီမှာဒီလူခွန်ရေးကိုယ်စားလှယ်နဲ့တွေ့ခင်ဒါပထမဆုံးချိန်တွေ့ရတာပေါ့သူ့အနေသူ့ရဲ့လေပထမဆုံးခီးစဉ်ဖြစ်နေလေဆိုတော့သူ့နောင်အလားအလာအတွက်ကိုဘယ်လိုများမျှော်လင့်ချက်တွေများထားရှိပါလဲခင်ဗျ
ခွန်ရေးနဲ့ပတ်သက်ပြီးရှေ့အလားအလာနဲ့ပတ်သက်ပြီးဒီလိုလာတာမျိုးဒီလိုတွေ့ဆုံတာမျိုးအဖွဲ့အစည်းအစည်းအဝေးတွေဆိုတော့အများအားဆောင်ရွက်နေမယ်ဆိုရင်မြန်မာနိုင်ငံရဲ့လူခွန်ရေးသိုးဝါမှုကနော်ပုံမမစိုးရပါနဲ့တန့်နေနိုင်တယ်ကွန်တင်းဖြစ်နိုင်တယ်လို့တော့ကျွန်တော်တို့အဲ့ဒါတော့ညွန်မှန်းတယ်ဒါကြောင့်ဒီတစ်ခေါက်တည်းမဟုတ်ဘူးသူတန့်နိုင်တယ်များလာနိုင်တဲ့အချိန်တွေမှာလာဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးညောင်ဝင်းခင်ဗျ
ဟုတ်ကဲ့ပါ